အမေရိကန်ပြည်ထောင်စုကလက်လက်နေတဲ့အဲဘာမားပြည်နယ်ကိုစားပြုထက်လွတ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်ဒေါက်ဂျွန်းစ်အနိုင်ရသွားပါတယ်။ရွေးကောက်ပွဲရလဒ်ဟာရီပက်ဘလီကန်ပါတီအတွက်သာမကလိမ်မဲဆိုင်ရာမပွဲမရလို့ရတဲ့ကျူးလွန်ခဲ့ဘူးလို့ဆိုတဲ့ဆွဆွဲချက်တွေချမ်းမှာရီပက်ဘလီကန်ပါတီကိုယ်စားလှယ်ဖြစ်ရှင်ပြန်ခဲ့တဲ့ရိုင်မိုးကိုရွေးကောက်ပွဲနေ့မှာထောက်ခံကြောင်းပြောခဲ့တဲ့သမ္မတဒေါ်နယ်ထရန့်အတွက်ပါအထင်အရှားဖြစ်ခဲ့ရပါတယ်။ပြန်ဆိုင်မဲဆွဲစီယုံခဲ့ကြပြီးနောက်မှာတော့ဒီမိုကရက်ကိုစလေဂျွန်စ်ကထောက်ခံမဲ49.9%တမ900ခန်းတော့ရီပက်ဘလီကန်ကိုစလေမိုးက48.4%ခန်းတော့အတိအကျရခဲ့ကြတာပါယူကော့ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုစလေဂျွန်စ်အနေနဲ့ဇန်နဝါရီလမှာကျန်းသက်စာချင်းစုတာဝန်ယူတဲ့အခါကျရင်တော့ကိုစလေနေရာ100ရှိတဲ့ထက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ရီပက်ဘလီကန်ပါတီအနေနဲ့52နေရာဒီမိုကရက်က49နေရာထိရလာမှာဖြစ်တာကြောင့်တမန်ထရန့်ရဲ့မူဝါဒတွေအကောင့်ထဲပေါ်ရင်ကဲကဲရီဂျောမဲအလားလာတွေလည်းရှိနေပါတယ်ဒီမိုကရက်ကိုစလေဂျွန်စ်ကတော့အယ်ဘာမားပြည်နယ်မှာသာမကနိုင်ငံတဝမ်းမှာပါစုစည်းညီညွတ်အောင်လုပ်နိုင်တယ်ဆိုတာတသက်ပြလိုက်တာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရမင်းကုန်းဖြစ်မင်းညက်ကထောက်ခံသူတွေကိုပြောကြားသွားခဲ့တာပါဂျမိုင်းဆက်ရှောက်မှုအလုတ်ကိုင်းနဲ့စီးပွားရေးပါဝင်တပ်ပြည်မှာရင်ဆိုင်နေရတဲ့အရေးကြီးကိစ္စတွေနဲ့ပတ်သက်လို့အထက်လွှတ်တော်မှာစောင်းဆရာတွေအများပြားရှိနေကြောင်းလည်းပြောဆိုသွားပါတယ်ရီပက်ဘလီကန်ကိုယ်စားလှယ်မိုးကတော့ရွေးကောက်ပွဲမှာရှုံးနေကြောင်းလက်မခံခဲ့သလိုမနေ့ကပြောကြားခဲ့တဲ့မင်းကုန်းမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေအဆုံးမသတ်သေးတဲ့အကြောင်းပြောဆိုသွားပါတယ်